ရုရှား၅ဘန်တင်မော့ဒင်နယ်ဘော့စတော့နှိမ့်ညွတ်မှုမှာပျောက်ဆုံးနေသူတွေကိုဆက်ပြီးတော့ရှာဖွေနေပါတယ်။တချိန်တည်းမှာပဲတင်မော့နှိမ့်ညွတ်ရာကနေကယ်ဆယ်ခဲ့သူတွေနဲ့တည်ဆုံးသူတို့ရဲ့ရုပ်အလောင်းတွေကိုတည်ဆောင်လာတဲ့ကယ်ဆယ်ရေးတင်မော့နှစ်ဆင့်တို့ဟာလေရုရှားနိုင်ငံစာခလင်မြို့ကကော့ဆက်ကော့စစ်ကမ်းကိုဦးတည်ခုံမောင်းလာနေပြီဖြစ်ပါတယ်။ဒီတင်မောမောမှာအလုတ်လုတ်ကင်နေတဲ့မြန်မာတင်မောသား42ဦးတို့တဲက22ဦးကိုကယ်ဆယ်ထားပြီးစေဝါကုသပေးနေပါတယ်။တဦးသေးဆုံးတယ်လို့အတိအကျထုတ်ပြန်ထားပြီးမယ်။ကျန်တဲ့19ဦးတို့ကတော့အခြေအနေမသိရသေးပဲပျောက်ဆုံးနေသေးဖြစ်ပါတယ်။ဒီပျောက်ဆုံးနေသူတွေကတဦးဖြစ်တဲ့ကိုကျော်နေမင်းခေါ်ကိုနေမင်းထက်ရဲ့မိခင်ဒေါ်သိန်းကျော်ဦးကတော့ရှာဖွေနေရသေးဖြစ်တဲ့သားဖြစ်သူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တဲ့အခြေအနေတွေနဲ့ငါးဘန်းတင်မောပေါ်မှာအလုတ်လုတ်ကင်ရတဲ့အခြေအနေတွေကိုအခုလိုပြောပြပါရစေ။
ကျော်ရကျော်မီမီလို့ခေါ်ကျော်မီမီတို့ခေါ်မီမီတဲ့ပါနာမည်နဲ့လုံးပါဟုတ်ကဲ့ဟိုပါစစ်တလာပိုင်းနဲ့စီအနိကစားတဲ့တာပါရှင်စလာပိုင်းစလာလုံးလုံးရပါတယ်ရှင်စလာပိုင်းစလာလုံးလုံးရပြီးတော့မှနလာပိုင်းလာခြင်းကနေမရတော့ပါဘူးရှင
်နောက်ဒီကိုကျော်နေမင်းနဲ့အန်ဒီနောက်ဆုံးဒီတလာပိုင်းအဆက်အသွယ်ရခဲ့တဲ့အချိန်မှာရောကိုကျော်နေမင်းကဒီအလုံးလုံးရတာနဲ့ပတ်သက်ပြီးတော့အန်ဒီကိုဗာဒီမြန်ပြောခဲ့ပါပြောပါသေးလဲရှင
်အလုံးလုံးရတာကသူကစီလွန်အောင်ကြည့်တယ်သင်အလုံးကမမဲဟိုကရှင်းနိုင်မဟုတ်ဘူးရှင်းနိုင်လောက်တော့လိုရတယ်လို့တော့ပြောပါတယ
်လာကရောသူတို့ဘယ်လောက်ရပါလဲရှင်ဒီကိုကျော်နေမင်းတို့ဒီတင်မောလိုက်တဲ့ဟာမှာ
လာကကတလားတစ်ခါဆိုရည်ဒီကသူကတလားတစ်ခါမရဘူးသုံးလားမှတစ်ခါရမယ်လို့ပြောပါတယ်ရှင်။တလားကိုဒေါ်လာ400လို့ပြောပါတယ်။ဒါပေမဲ့လို့နှစ်လားအခုနှစ်လားစာပြီးတမရပါသေးတယ်။သုံးလားပြီးတော့တော့ထုတ်တော့သူကဟိုနှစ်လားစာပြီးရောက်သေးတယ်ဆိုပြီးတော့မှပထမဟိုကိုရစာဆိုပြီးတော့မှတစ်ခါကိုတော့ပြေးလိုက်ပါတယ်။အဲဒီဟိုကတော့မစီရနေတဲ့ကနေလာကုန်လေးချီပေါ်တော့စစ်တလားပိုင်းပြင်းစင်းလာပိုင်းတလာပိုင်းတို့လာကြရောက်ပြီဆိုပြီးတော့မှကျမကို9သိန်းနဲ့5000နဲ့6000တခါပေးပါတယ်။တန်လေးလာကြကနောက်လာမှရလိမ့်မယ်လို့ပြောပါတယ်။ရောင်းရင်ဘယ်လိုပေးပါမလို့ပြောပါတယ
်။အတင်းမောမှောက်ပြီးအချင်းနေဘလို့ရှိရဲဆိုတာနဲ့ပတ်သက်ပြီးတော့ရောပြင်အန်တီတို့ဘလို့ပုံစံနဲ့တိပါတယ်လဲ
။အကြောင်းမကြပါဘူးရှင်ကျမတို့နဲ့အခုအသက်ရှင်တဲ့ခလေးလေးရဲ့အမေအဖေတွေကကျမရှိကိုဖုန်းဆက်လာပါတယ်။ဖုန်းဆက်လာတော့ဟိုအဲ့ဒီရှင်မှကျမတို့ပြီးကြပါမယင်းနေမယင်းနေမိလေလာမကျမဖုန်းဆက်တော့ကျမလေးစားဆောင်တော့တပင်းတော့ပြောမအားပါဘူးအိမ်မှာလုံးလုံးတော့အာနဲ့ဒီလိုပြောမှသိရတာဟာဒီလိုပြောလို့သိရတဲ့ရှိမှကျမဖုန်းစနေကိုနည်းနည်းမလိုက်တော့ပါသေးဆိုင်ဆိုတော့ဖုန်းကနေပိတ်ချောက်ပြီပထမမနေ့ပိုင်းကနေဖုန်းလို့ပြောပါတယ်အဲ့ဒီကဦးစိုးတိန်ကမရှိဘူးကျမတို့ရဲ့ရှိမှအဲ့ဒီတော့ပိတ်ချောက်တယ်ကျမတို့တို့ရဲ့ရှိကြပ်ပေးကြပြီဖုန်းဆက်တော့လေဦးစိုးပင်ဖုန်းကတော့ပိတ်ကြတယ်ဟိုယုံကဟိုသေးလေးဖုန်းကိုရပါတယ်ဒါမဲ့သူတို့ကလေအတိအကျမသိဘူးဆိုတော့ခဏလေးဖုန်းပိုင်ပြီးတော့မှအန်ဒီရဲ့နောက်မှဒီရမှကျွန်တော်တို့ဖုန်းဆက်ပါမယ်ဆိုပြီးပြောပါတယ်ပြီးတော့ဒီအခုလေးသူတို့ဆက်လာတာမဟုတ်ဘူးကျွန်မပဲပြန်ဆက်ဆက်ပြီးတော့မှနေတာပါနောက်မနေရကြတော့အေးသေးလေးကတက်ပါတယ်ပြီးတော့ဦးစိုးပင်ကိုပြန်ကန်ခိုင်းပါတယ်ပါနဲ့ဟိုအဘကျော်နေမင်းကအသေးချာကိုပြောလို့မရတဲ့အချိန်မှာပါနေပါတယ်ပေါ့အဲ့လိုပြောပါတယ်တကယ်လူတွေက20ယောက်ကတော့ရှင်နေလူတွေစဉ်းရင်းကတော့ဒီကြရတယ်နောက်6ယောက်ပြောင်းနေတဲ့အချိန်မှာသွားပြီးပါတယ်ပြောပြောပါစေ
အခုနင်းမြုပ်ခဲ့တဲ့ရုရှား၅ဘန်တင်ပေါ်ဒန်နယ်ဘော့စတော့မှာလိုက်ပါအလုလုခဲ့ကြသူမြန်မာနိုင်ငံသားတင်ပေါ်သားတွေရဲ့လာကကတလကိုဒေါ်လာ400မြန်မာကျပ်ငွေနဲ့ဆို4သိန်းကျော်ဖြစ်တယ်လို့လည်းဒေါ်သိန်းကျော်ဦးကပြောပါတယ်။တင်ပေါ်နင်းမြုပ်တာမှာအသက်ရှင်လျက်ကယ်ဆယ်နိုင်သူ63ဦးထဲမှာမြန်မာနိုင်ငံသား22ဦးပါရှိပါတယ်။တည်ဆုံးသူ56ဦးတို့ရဲ့ရုပ်အလောင်းတွေကိုဆေးယူရရှိထားပြီး73ဦးတို့ကတော့ပျောက်ဆုံးနေသေးဖြစ်ပါတယ်။ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတော့အခုတင်မောနှင်းမြုပ်မှုကနေကယ်ဆယ်လာတဲ့တင်မောနှစ်ဆင့်တို့ဆက်ရောက်လာမယ်ဆာခလင်မြို့ကရုရှားအန်လာပိုင်တို့နဲ့ကြိုတင်ဆက်သွယ်ထားပြီးမြန်မာတင်မောသားတွေအတွက်အကူအညီပေးဖို့ဆောင်ရွက်ထားတယ်လို့တန်ယုံကရေးသားဖော်ပြထားပါတယ်ရုရှား၅ဘန်တင်မောဒန်နီယယ်ဘော့စတော့ရဲ့ပိုင်ရှင်ကုမ္ပဏီမက်ဂလန်နဲ့လည်းညှိနှိုင်းနေတယ်လို့ဖော်ပြထားပါတယ်ရုရှား၅ဘန်တင်ပေါ်ဒန်နီယယ်ဘော့စတော့ဟာရုရှားနိုင်ငံအရှေ့ပိုင်းကမ်းလွန်ပင်လယ်ပြင်အော့ခ်ကော့ရှ်ပင်လယ်ပြင်မှာကြာသပတေးနေ့မနေ့အစောပိုင်းကနှိမ့်ညွတ်ခဲ့တာဖြစ်ပါတယ်။၅ဘန်တင်ပေါ်နှိမ့်ညွတ်မှုနဲ့ပတ်သက်ပြီးရုရှားအနာပိုင်တို့စုံစမ်းစစ်ဆေးနေသေးဖြစ်ပြီးအသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူး။ဒါ့ပြင်တင်ပေါ်ဟာ15မိနစ်အတွင်းနှိမ့်ညွတ်ခဲ့တာဖြစ်ပြီးပ ပင်လယ်ထဲမှာမျောနေတဲ့ရေကဲတွေနဲ့ဝင်တိုက်ခဲ့တာဖြစ်နိုင်တယ်လို့လဲစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုပါတယ်ရှင်။